ိုးရဆန့်ကျင်လှုပ်ရှားမှုတွေကြီးထွားလာနေတဲ့ထိုင်းနိုင်ငံမှာနှစ်ဖက်စလုံးကထိနေနေဆောင်ရွက်ကြဖို့စစ်တပ်အကြီးအကဲကတိုက်တွန်းလိုက်ပါတယ်။ဒီချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့တော့စီဦးစီချုပ်ဗိုလ်ချုပ်ကြီးဖရယုတ်ချန်အုပ်ချာကမတင်မကျပြောဆိုခဲ့တာပါ။လက်ရှိအချိန်မှာဘာမှမဆိုဖြစ်နိုင်တယ်လို့လည်းသတင်းနောက်တွေကိုပြောသွားပါတယ်။စစ်တပ်ကိုတစ်ဖက်ဖက်မှာရက်ဖို့တိုက်တွန်းနေတာတွေကိုလည်းရက်ဆိုင်ရဖို့စစ်တပ်အကြီးအကဲကပြောဆိုခဲ့တာပါ။ထိုင်းဒုတိယဝန်ကြီးချုပ်ဆူရာပွန်တဝင်းချန်ချကူကတော့ဖေဖော်ဝါရီလဆန်းမှာကျင်းပမဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်တွေစနေနေ့မှာစတင်မှတ်ပုံတင်တဲ့အချိန်လွန်ကျွန်းရေးတာဝန်ယူပေးဖို့စစ်တပ်ကိုအကူအညီတောင်းခံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။အစိုးရကိုဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားထိတ်တဲရင်ဆိုင်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တူဦးတည်ဆုံးပြီးအများအပြားထိခိုက်ဒဏ်ရာတွေရခဲ့ပြီးနောက်မှာပဲအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ဒီအတွက်တန်ယူပြဿနာတွေပေါ်ပေါက်လာနေချိန်မှာပဲရွေးကောက်ပွဲကော်မရှင်ကကြားပြတ်ရွေးကောက်ပွဲကိုရွှေ့ဆိုင်းမှုအကြံပေးခဲ့ပေမဲ့အင်းဆောင်အစိုးရရဲ့ဒုတိယဝန်ကြီးချုပ်ပုံသက်တပ်ဖွဲ့တပ်ကံကျန်နာကတော့အစီအစဉ်တိုင်းဖေဖော်ဝါရီလ၂ရက်နေ့မှာကျင်းပသွားမှာဖြစ်တဲ့အကြောင်းကြာသပတေးနေ့မှာပဲရုံးမြင့်တန်ကြားကတင်ပြဆိုသွားပါတယ်။နိုင်ငံရေးပြဿနာတွေကြီးထွားလာနေရကဝန်ကြီးချုပ်ရင်းလိုက်ရှင်နာဝါကလွတ်တော်ကိုဖျက်သိမ်းပြီးကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ကြေညာခဲ့ပေမဲ့ဆန္ဒပြသူတွေကတော့ဝန်ကြီးချုပ်ရာထူးကထွက်ပြေးဖို့အတွက်ဆက်လက်တောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ်။